ဂျပန်နိုင်ငံအလုံသမားတမကအဖွဲ့ချုပ် JTUC ရန်ကုန်ရဲ့ထွေထွေတွင်းရေးမှူးမစ္စတာဟီရိုယူကီနာဂူမိုကသူ့ရဲ့ရုံးခန်းကနေဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအရင်ဆုံးအခုလိုနှုတ်ခွန်းဆက်စကားပြောခဲ့ပါတယ
်။日本の労働組合のナショナルセンター連合の事務局長の南雲と言います。スーチー氏が昨年11月に
ドン・サンスチー論妙ならワン妙長ね。にまあ家で ドン・サンスチーの創業策類を継続点ワン妙や長の訓示を挙げたわ。えりなお、ミスター南雲はにまあ家の歴史労働家類に匹敵び、ランゴ会の創業内面人欄類を ドン・サンスチーを明言けれと聞いやばれ。ミスター南雲へ D メイコねဒေါ်ဆန်းစုကြည်ရဲ့ပြန်လည်ဖြစ်ကြားချက်တွေကိုစွန့်လွဲပွဲကိုစီစဉ်သူတွေထဲမှာပါဝင်တဲ့မြမရေးရယုံဂျပန်ရဲ့ညွှန်ကြားရေးမှူးဒေါက်တာမင်းညိုကအခုလိုရှင်းပြပါဗျ
။ဂျပန်လူ့သမဂ္ဂဖွဲ့ချုပ်ကထရေဒင်းမှုကအခုဘာမှပြည့်ပြဿနာပါကပေါ့လေကျွန်တော်တို့လူ့သမဂ္ဂတွေကိုအာရမလို့အားပေးခိုင်းတာတို့နောက်တစ်ခါလူ့သမဂ္ဂတွေဖွဲ့ကွင်းရှိရတဲ့နဲ့ပတ်သက်ပြီးတော့အဲလိုမှဒီဂျပန်လူ့သမဂ္ဂဖွဲ့ချုပ်နေနဲ့ဘာမှဒီဆွေအိုအရေးယူဖို့ဆိုတာသူတို့အရင်ကလည်းလှုပ်ဆောင်ထားတယ်ပေါ့အခုလည်းဆက်လက်ပြီးတော့လှုပ်ဆောင်သွားကျင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ပြောတယ်ပြောတဲ့အပြင်ကိုအခုအစိုးရတက်တော့ပေါ်လာပြီဒါပေမဲ့တကယ်အရသာအစိုးရမဟုတ်ဘူးဆိုတာသူတို့အနေနဲ့သဘောပေါက်တယ်ပေါ့အဲ့ဒါကြောင့်မို့ဂျပန်လူ့သမားတမအဖွဲ့ချုပ်အနေနဲ့ဂျပန်အစိုးရကိုဘယ်လိုနည်းနဲ့ပေါ့လေအကူအညီပူးပေါင်းပေးတင်တယ်လို့ထင်ပါတယ်လေဆိုပြီးတော့ဒေါက်တာဆန်းစုကြည်ပြောပါတယ်ဒေါက်တာဆန်းစုကြည်ကတော့ဘာဒီမှာတည်ငြိမ်ပြီးတော့ပေါ့လေကျွန်တော်တို့ဒီဒီမိုကရေစီအားစုကြီးပေါ်လာမှတာလည်းဘာမှပြရတကယ်ပြောင်းသွားမှာပေါ့အဲ့ဒီလိုဖြစ်ဖို့ဆိုတာကလည်းအဲဘာဒီမှာရှိတဲ့လူတွေကနေတော့ညီညွတ်စည်းလုံးလုံးနဲ့ရှိဖို့ဆိုတာလည်းအဲဘာမှပြမှာရှိတဲ့နိုင်ငံရေးတွေကိုလူအလုံးပါဝင်လာဖို့လိုပါတယ်တဲ့အဲအခုလက်ရှိအခြေအနေမှာဆိုရင်ဒေါ်ဆန်းစုကြည်တို့တိုင်းသာကောင်းဆောင်နေအများကြီးပါလို့မရဘူးဆိုတဲ့သဘောပေါ့လေအဲ့ဒါကြောင့်မို့ဂျပန်အစိုးရရဲ့ policy လည်းဖြစ်တော့ပေါ့အားလုံးကနေပြီးတော့နိုင်ငံရေးမှာပါဝင်ခွင့်ရှိရမယ်ဆိုတဲ့အယူအဆကိုတင်ထားတယ်ပေါ့ဒါမှမဟုတ်အဲ့ဒီအယူအဆကိုဆက်လက်ပြီးတော့ပေါ့လေဂျပန်အစိုးရကအဲ့ဒါကိုလည်းဟိုအကောင့်ထည့်ပေါ်အောင်လုပ်ပေးတော့ဖို့လိုပါတယ်လို့ဒေါ်ဆန်းစုကြည်ကပြောသွားပါလေ
မြန်မာအစိုးရကနိုင်ငံတကာအလုပ်သမားအခွင့်အရေးတွေကိုချိုးဖောက်နေရတဲ့ပတ်သက်ပြီးသူတို့အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုဒေါ်ဆန်းစုကြည်နဲ့တကွမြို့သားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တွေကပါပူးပေါင်းကူညီဆောင်ရွက်ကြဖို့မစ္စတာနာဂူမိုကကန့်လန့်ခဲ့တယ်လို့လည်းဒေါက်တာမင်းညိုကပြောပါတယ်
။ခုလက်ရှိမှာပေါ့လေကျွန်တော်တို့အားရလို့မနိုင်ငံကစာချုပ်တွေဖြစ်တဲ့အမှတ်28တော့အမှတ်89တော့ဆိုရှိပါတယ်။အမှတ်28ကတော့ကျွန်တော်တို့ဒီအာရမလို့အားပေးတဲ့ပတ်သက်ပြီးတော့ပေါ့လေဒီစာချုပ်နှစ်ခုမှာ89ကတော့ဗာလဲဆိုတော့ကျွန်တော်တို့အပလတ်စာဖွဲ့စည်းပိုင်ဆိုင်ခွင့်ဆိုရင်လောက်တန်းသမဂ္ဂတွေရှိပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကနေပြီးတော့လက်မှတ်ထိုးထားတယ်ဒါပေမဲ့လက်ရှိစစ်ဆေးရတာဒါကိုပြောရင်အကောင့်ထဲမပေါ်ဘဲနဲ့ချိုးဖောက်နေတာနဲ့ပတ်သက်ပြီးတော့တိုးတက်မှုလည်းမရှိတာကိုတွေ့ရတယ်ပေါ့ဒါနဲ့ပတ်သက်ပြီးတော့ဒီဂျပန်လောက်တန်းသမဂ္ဂဖွဲ့ချုပ်အနေနဲ့ကတော့အဲလိုဆက်လက်ပြီးတော့ချိုးဖောက်မှုရှိတာတွေနဲ့ပတ်သက်ပြီးတော့သူတို့ပြောသွားခြင်းနဲ့ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကူညီပေးနိုင်မလားဆိုတာနဲ့အဲပတ်သက်ပြီးတော့မေးပါတယ်ဒေါ်ဆန်းစုကြည်ကလည်းဒီဘင်္ဂပီတူရီရဲ့ကိုစားအလုပ်သမားတွေရဲ့ကိုစားဂျပန်အလုပ်သမားသမဂ္ဂတွေကနေပြီးတော့နိုင်ငံတကာမှာဝင်ရောက်ပြောဆိုပေးနေတာကိုကျေးဇူးတင်ရှိပါတယ်တဲ့အဲ့ဒီလိုချိုးပေါက်တာတွေတွေ့တယ်ဆိုရင်သူတန့်ခံကြလို့အကူအညီပေးသွားမယ်ဆိုတဲ့အကြောင်းလည်းပြောသွားပါတယ
်ဂျပန်အလုပ်သမားသမဂ္ဂအနေနဲ့မြန်မာနိုင်ငံတွင်းကအလုပ်သမားအခွင့်အရေးတွေအတွက်ဂျပန်အစိုးရကိုတင်ပြဆောင်ရွက်သွားမယ်လို့မစ္စတာနာဂူမိုကကတိပေးပြောကြားခဲ့ကြောင်းသိရပါတယ် JTUC ရန်ကုန်ဂျပန်အလုပ်သမားတမကအဖွဲ့ချုပ်မှာအဖွဲ့ဝင်9သန်းကျော်ရှိပြီးဂျပန်အစိုးရရဲ့လက်ရှိအာဏာရဒီမိုကရက်ပါတီအစိုးရကိုအဓိကထောက်ခံတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အတွက်ဒီဆွေးနွေးပွဲကနေမြန်မာနိုင်ငံကအလုပ်သမားအခွင့်အရေးတွေအတွက်ဂျပန်အစိုးရကထိထိရောက်ရောက်ကူညီဆောင်ရွက်ပေးနိုင်မယ်လို့မြမအရင်ဆုံးရှာဆောင်ရွက်နေသူတွေကမျှော်လင့်နေကြပါတယ်ရှင်